Welcome to the Voice of America in Burmese.
ဘေးအန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ် November လ12ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line kilometer 1925 30 minute နဲ့ line kilometer 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
ကျမကတော့ဆုမြတ်ပါပါရှင်။ American သမ္မတဂျိုးဘိုင်ဒန်နဲ့ ASEAN ခေါင်းဆောင်တွေရဲ့ဒီနေ့ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်ရောင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံပြည်ထနာဖြည့်ရှင်းဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဖြည့်ရှင်းဖို့ပြက်ကွက်ခဲ့တယ်လို့ကုလသမဂ္ဂဒူရီမှုချုပ်အန်တိုနီယိုဂူတဲရက်စ်ကဝန်ခံပြောကြားလိုက်ပါတယ်။ American သမ္မတတပ်တန်းဝင်လွှတ်တော်ရွေးကောက်ပွဲမဲရလက်တွေအရအထက်လွှတ်တော်မှာသမ္မတရဲ့ဒီမိုကရက်တစ်ပါတီအများစုဖြစ်ဖို့အတွက်အမတ်နေရာတနေရာသာလှူပါတော့တယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်စနေညအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာမြန်မာနိုင်ငံတဝန်းကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအထံအစီအစဉ်မှာတော့
သူတို့ကပြောလိုက်ရင်သူတို့ကပဲကျွန်တော်တို့ကိုကာကွယ်ပေးနေတဲ့ပုံစံမျိုးဒါပေမဲ့ပြီးတော့လည်းသူတို့ကပဲကျွန်တော်တို့ရွာသားတွေကိုတတ်နေကြတာပဲလေ။အလုံးမျိုးစကွေးရရှိတဲ့အကြောင်းဆိုတော့မသက်ချင်ကြဘူး
။မကွေးတိုင်းကံကောခရိုင်ကကိုရန်ချောင်းသာသူပြောသွားတာဖြစ်ပါတယ်။ဒီအကြောင်းပြေစုံကိုတို့အသံစီစဉ်မှာမကြခင်နားဆင်ရဖို့ရှိပါတယ်။ဒါအပြင်ဥတမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာတခါတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့မတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
အရှတ်ဒေတာတွေမှာငြိမ်းချမ်းရေးအတွက်အာဆီယံအနေနဲ့တနိုင်ငံချင်းစီနဲ့ပါအမေရိကန်ပြည်ထောင်စုကဒီအတူလက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနိုင်းပင်မြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေဒီကနေ့စနေနေ့တွေ့ဆုံစဉ်မှာသမ္မတဂျိုးဘိုင်ဒန်ကခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ So I look forward to continuing our work together with the ASEAN and with each one of you.To deepen peace and prosperity throughout the region, to resolve challenges from the South China Sea to Myanmar, and to find
ASEAN ဒေသတစ်ခုလုံးမှာပုံမွန်ငြိမ်းချမ်းသာယာဝါပြောရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအသင်းအနေနဲ့ရောတနိုင်ငံချင်းစီနဲ့ပါဆက်လက်အတူတွဲဆောင်ရွက်သွားဖို့မျှော်လင့်ပါတယ်။တောင်ကျောက်ပင်လယ်နဲ့မြန်မာနိုင်ငံအရေးစိန်ခေါ်မှုတွေကိုလည်းအတူဖြည့်ရှင်းသွားမှာဖြစ်တယ်လို့ဘုံစိန်ခေါ်မှုတွေအတွက်ဆန်းသစ်တဲ့နည်းလမ်းတွေကိုအတူရှာဖွေဖို့လည်းမျှော်လင့်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးအစမှာဒီလိုပြောကြားခဲ့တာပါ။အာဆီယံဖွဲ့ဝင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတွေကဖြစ်ပေါ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ရေးကိုလည်းခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်ရောင်ရေးအတွက်အမေရိကန်ကတန်ဋိဌာန်ချဆောင်ရွက်နေပါတယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆိုင်းနဲ့တီးသန့်တွေ့ဆုံဆွေးနွေးခြင်းမှာလည်းအမေရိကန်သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်လာဖို့အတွက်အာဆီယံနဲ့အတူအမေရိကန်ကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဖနပင်မျိုးတော်မှာဒီကနေ့ကျင်းပတဲ့ထိပ်သီးအစည်းအဝေးပွဲမှာအမေရိကန်နဲ့အာဆီယံကြားမှာမဟာဗျူဟာမြောက်ကျယ်ပြန့်ပြည့်စုံတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုစတင်လှုပ်သွားတော့မယ်ဆိုတာကိုလည်းအမေရိကန်သမ္မတကအကြေညာခဲ့ပါတယ်။အာရှဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိနှိုင်ဖို့အတွက်အမေရိကန်ကအာရှနိုင်ငံတွေအရေးအလေးထားတယ်ဆိုတာပြသနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ကမ္ဘာကြီးပေါ်ယူကရိန်းစစ်ပွဲရဲ့တမယောက်မှုတွေကိုလည်းဒီကနေ့ထိပ်သီးအစည်းအဝေးပွဲမှာခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။နောက်ဖက် November 17ရက်နေ့အထိကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးပွဲတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်ကိုတော့ဖိတ်ကြားခြင်းမရှိပါဘူး။မြန်မာကိုယ်စားပြုမှုမပါဘဲကျင်းပတဲ့အစည်းအဝေးပွဲကသဘောတူညီချက်တွေကိုလက်ခံမှာမဟုတ်ဘူးလို့စစ်ကောင်စီကအစောပိုင်းကထုတ်ပြန်ထားပါတယ်ရှင်
။ဒီအာဆီယံထိပ်သီးပွဲကနေပဲကုလသမဂ္ဂအကြီးအကဲကလည်းမြန်မာပြည်ပေါ်ကုလပါဝင်နိုင်ငံတကာဘက်ကပြက်ကွက်ခဲ့တယ်လို့ဝန်ခံလိုက်ပါတယ်။ကမ္ဘောဒီးယားမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးညီလာခံပါဝင်တက်ရောက်ပြီးအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မြို့တော်ဖနွန်ပင်ကသတင်းစာရှင်းလင်းပွဲမှာဒီနေ့အခုလိုပြောလိုက်ပါတယ်
။ Everybody has failed in relation to Myanmar. The international community as a whole has failed and the UN is part of the international
community. မြန်မာနဲ့ပတ်သက်ပြီးအားလုံးပြက်ကွက်လာခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးပြက်ကွက်လာခဲ့တာပါ။ကုလသမဂ္ဂဆိုတာကလည်းဒီနိုင်ငံတကာအတိုင်းဝိုင်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါပါတယ်။မြန်မာပြည်သူတွေခံစားလာနေရတာကိုတွေ့နေရတာကြီးမားပြင်းထန်လွန်းပါတယ်လို့ကုလအကြီးအကဲကအလေးနဲ့ပြောလိုက်တာပါ။ မနေ့ကအာဆီယံထိပ်သီးပွဲမှာမြန်မာဘက်ကပြတ်ကွက်ခဲ့တဲ့ပုံသဘောတူချက်၅ရက်အပေါ်တိုင်းတာနိုင်တဲ့တူးတက်မှုရလာရေးအချင်းစရာသတ်မှတ်ဖို့ဆုံးဖြတ်လိုက်ချိန်မှာဂူထရက်စ်ကလည်းရှေ့မှာအာဆီယံကပူဖိအားပေးလုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုလိုက်ပါတယ်။အခုလိုမြန်မာဘက်ကတူးတက်မှုရှိမလာရင်မြန်မာကိုထိပ်သီးပွဲနဲ့နိုင်ငံခြားရေးအစည်းအဝေးအပြင်နောက်ထပ်အစည်းအဝေးတွေမှာပါတက်ခွင့်မပေးနိုင်တဲ့သဘောအာဆီယံဘက်ကတခါတည်းကြေညာပြီးမှဂူထရက်စ်ကလည်းအလှည့်ကျဥက္ကဋ္ဌသည်ဖြစ်လာမယ့်အင်ဒိုနီးရှားလက်ထက်မှာပိုထိအောင်တွန်းနိုင်ဖို့ယုံကြည်ထားကြောင်းပြောခဲ့ပါတယ်။အာဆီယံဘက်ကလည်းကုလနဲ့နိုင်ငံတကာမိတ်ဖက်တွေအနေနဲ့မြန်မာကိစ္စပိုဝိုင်းကူပေးဖို့ကြေညာချက်ထည့်ပြောခဲ့ချိန်မှာဂူထရက်စ်ကလည်းအင်ဒိုနီးရှားသမ္မတနဲ့နီးနီးကပ်ကပ်ဆက်လုပ်နေပြီးသူ့ရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေဇာကိုလည်းအာဆီယံထူးကိုယ်စားလှယ်နဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့မှာထားတယ်လို့ဆက်ပြောခဲ့ပါတယ်။ဂူထရက်စ်ဆက်ပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ချိုးဖောက်မှုအိမ်မက်ဆိုးတွေနဲ့ဒေတာတွေငြိမ်းချမ်းတည်ငြိမ်ရေးချင်းချောက်နေတာတွေရပ်တန့်နိုင်ဖို့တခုတည်းသောနိလန့်ကဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းတက်တာပါပဲလို့ထောက်ပြခဲ့ပါသေးတယ်ခင
်ဗျ။ယူကရိန်းနိုင်ငံမှာရုရှားတို့သိမ်းပိုက်ခဲ့တဲ့ခါဆန်ဒေတာကနေတက်တွေရုတ်သိမ်းတယ်လို့ရုရှားဘက်ကကြေညာတာဟာဒနီဘိုမြစ်အနောက်ဖက်ဒေတာမှာရုရှားတက်တွေခက်ခဲရင်ဆိုင်ရတယ်ဆိုတာလူသိရှင်ကြားအသိအမှတ်ပြုလိုက်တာဖြစ်တယ်လို့ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့နေ့စဉ်သတင်းထုတ်ပြန်နေတဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါတယ်။တောက်ချာနေညာပိုင်းတုန်းကယူကရိန်းတက်တွေခါဆန်မြို့ရဲ့ဝင်ရောက်လာချိန်မှာပုံအောင်နေကြတဲ့မြို့ကန်တွေထွက်လာကြပြီးတော့ကြိုဆိုခဲ့ကြပါတယ်။မြို့လယ်မှာပြည်သူတွေစုဝေးပြီးယူကရိန်းအလံတွေဝှေ့ရန်ယူကရိန်းနိုင်ငံတော်သချင်းတွေကိုတီးဆိုအောင်ပွဲခံခဲ့ပါတယ်။ယူကရိန်းအတွက်တမိုင်းဝင်နေဖြစ်တယ်လို့သမ္မတဗလိုဒီမီယာဇလန်စကီကတောက်ချာနေတုန်းကပဲပြောကြားခဲ့ပါတယ်။ကာဆွန်ကနေရုရှားကတက်တွေရုပ်မယ်လို့ကြေညာအပြီးနှစ်ရက်အကြာမှာပဲတက်တွေပြန်ဆုတ်သွားတာကိုကြည့်ရင်အောက်တိုဘာလ22ရက်လောက်ထဲကတက်ရုပ်သိမ်းမှုစတင်နေပုံရတယ်လို့ဗြိတိန်ဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးသတင်းကိုဒီကနေ့စနေနေ့မှာဖော်ပြပါတယ်။ကာဆွန်ဒေသကနေအရက်သားတွေထွက်ခွာသွားဖို့အောက်တိုဘာ22ရက်နေ့တုန်းကရုရှားတို့ခန့်အပ်ထားတဲ့မြို့တော်ဝင်ရှိသူတွေကအမိန်ပေးခဲ့တာပါ။အဲ့ဒီထဲကမြို့နေပြည်သူ 7,000 လောက်ထွက်ခွာခဲ့တယ်လို့ဆိုတဲ့အထက်မှာအရက်ဝစ်စစ်သားတွေနဲ့ရုရှားစစ်သုံးကရိယာတွေရုတ်သိမ်းသွားတာအများကြီးဖြစ်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကသုံးသပ်ပါတယ်။ရုရှားတို့ထိန်းချုပ်မှုအောက်ရောက်ပြီးလို့ကြေညာခဲ့တဲ့ဒနီပိုမြစ်အနောက်ဘက်ကခါဆွန်မြို့အပါအဝင်နေရာတော်တော်များများကိုယူကရိန်းတို့ပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။မြစ်အရှိဘက်ချမ်းမှာရှိတဲ့ရုရှားထိန်းချုပ်နေရာတွေမှာရုရှားတပ်တွေကိုနေရာပြောင်းချနိုင်မှုအတွက်မြစ်နောက်ချမ်းကတပ်တွေကိုရုတ်သိမ်းခဲ့ပုံရတယ်လို့ဗြိတိန်ထောက်လှမ်းရေးသတင်းကပြောပါတယ်ရှင်။
အမေရိကန်မှာတော့ကိုဗစ်အရေးပေါ်အခြေအနေကိုသက်တမ်းတိုးဖို့ရှိနေတယ်လို့အရာရှိတွေကဆိုပါတယ်။ပြီးခဲ့တဲ့3လတုန်းကတော့၈နှစ်ဇန်နဝါရီလမှာသက်တမ်းပေးကုန်လိုက်ဖို့ပြင်ခဲ့ကြောင်းဒီအရာရှိတွေကအိမ်မွေပြောခဲ့ပေမဲ့အခုတော့ဆောင်းတွင်တဲ့ကိုဗစ်လူနာတိုးနိုင်တာနဲ့အစိုးရအရေးပေါ်အကူအညီမျိုးပုဂ္ဂလိကစျေးကွက်ဖော်ဆောင်နိုင်ဖို့အချိန်ရတာကြောင့်ပါလို့ရှင်းပြပါတယ်။အမေရိကန်မှာကိုဗစ်စတွေ့ခဲ့တဲ့2020ဇန်နဝါရီလမှာချမှတ်ခဲ့တဲ့ဒီအရေးပေါ်အခြေအနေကိုနှစ်စဉ်ဇန်နဝါရီလမှာသက်တမ်းတိုးပေမဲ့ပြန်ရုံသိမ်းမယ်ဆိုရင်တော့ဇန်နဝါရီလမတိုင်ခင်နှစ်လတည်းကကြိုကြင်ညာဖို့လိုအပ်တဲ့ရက်ကိုမနေ့ကပဲကြော်သွားပြီးမှသမ္မတဂျိုးဘိုင်ဒန်အစိုးရရရှိနှူးက Riders ကိုအခုလိုမနေ့ကပဲပြောခဲ့တာပါဒီရေးပေါ်အခြေအနေသက်တမ်းတိုးမှုကြောင့်နိုင်ငံရဲ့လူတိုင်းရနေတဲ့အခမဲ့ကိုဗစ်စစ်ဆေးမှုကာကွယ်ဆေးနဲ့ကုသမှုတွေကိုနောက်နှစ်ဧပြီလအထိအနည်းဆုံးဆက်ရသွားမှာဖြစ်တယ်လို့လည်းဒီရရှိတွေကဆက်ရှင်းပြပါတယ်အခုလိုအချိန်မှာအရင်ကိုဗစ်စီကံတင်းတင်းကြပ်ကြပ်ချခဲ့တဲ့ Australia မှာလည်းပိုးတွေ့သူတွေကို Quarantine လိုအပ်ချက်လျှော့ပေါ်မှုတွေစလုပ်လာပြီးမှမနေ့ကဒီနေ့ကပဲကိုဗစ်ကူးစက်လူနာ800အထိအစုအပြုံလိုက်တွေ့ခဲ့တဲ့အပျော်စီးသင်္ဘောကြီးဆိုက်ကလာပြီးစိုးရိမ်မှုတွေပြန်မြင့်တက်လာနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ American ပြည်တော်စုမှ November 10ရက်ကကျင်းပခဲ့တဲ့သမ္မတသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲတောက်ချောင်းနေ့အထိမဲရလက်တွေအရာArizona ပြည်နယ်မှာ Democratic Party ကဝင်အရွေးခံတဲ့အထက်လွှတ်တော်အမတ် Mark Kelly ကအနိုင်ရသွားပါတယ်။ဒါကြောင့်အထက်လွှတ်တော်မှာ Democratic Party နဲ့ Republican Party အမတ်နေရာ49နေရာစီရနေပြီးတော့သမ္မတရဲ့ Democratic Party အများစုဖြစ်ဖို့အတွက်တမဲတာလိုပါတော့တယ်။ Mass Select ရည်တွက်နေရတဲ့ Nevada ပြည်နယ်မှာတော့ Democrat အထက်လွှတ်တော်အမတ် Catherine Gottes Masto က Republican အမတ်လောင်းAdam Lelex ကိုလောလောဆယ်အထိကပ်ပြီးတော့အမဲအသာရနေတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတောက်ကြနေနှောင်းမိုင်းကပြောပါတယ်။တကယ်လို့သာ Catherine Gottes Masto အနိုင်ရခဲ့မယ်ဆိုရင်အထက်လွှတ်တော်မှာဒီမိုကရက်တွေကအမတ်နေရာအများစုအဖြစ်ဆက်လက်ထိန်းထား မှာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ပြိုင်ဆိုင်နေတဲ့အမတ်လောင်းနှစ်ယောက်ကြားမှာမဲအပြတ်အသတ်မဖြစ်တဲ့အတွက်ဒုတိယကြားရွေးကောက်ပွဲကိုဒီဇင်ဘာ6ရက်မှာပြန်ပြီးတော့ကျင်းပမှာပါ။အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာမဲတူနေရင်ဒုသမရကအာဏာရပါတီဘက်ကမဲပေးနိုင်တာမို့နဗာနာပြည်နယ်မဲသာနိုင်ရခဲ့ရင်တော့ဒီမိုကရက်တစ်ပါတီကအများစုဖြစ်ဖို့ဂျော်ဂျီယာပြည်နယ်မဲကိုစောင့်စရာလိုတော့မှာမဟုတ်ပါဘူး။အောက်လွှတ်တော်မှာတော့လက်ရှိအချိန်အထိအတိုက်ခံ Republican Party ကအသာစီးရနေပါတယ်။အောက်လွှတ်တော်အမတ်နေရာအတွက်လည်း American နောက်ဖက်ချမ်းပြည်နယ်တချို့ကကြိုတင်မဲတွေကိုဆက်လက်ရေးတွက်နေရဆဲဖြစ်ပါတယ်ရှင်။
အမေရိကန်လွှတ်တော်အကြမ်းဖက်ခဲမှုစစ်ဆေးတာရှောင်နိုင်မှုသမ္မတဟောင်းဒေါ်နယ်ထရမ့်ကအမှုတစ်ခုပြန်ဆွဲလိုက်ပါတယ်။ဇန်နဝါရီလ6ရက်တိုက်ခိုက်မှုလို့အမေရိကန်အများသိထားတဲ့ဒီအကြမ်းဖက်မှုကိုအောက်လွှတ်တော်ကော်မတီကနေကြားနာစစ်ဆေးနေတာစင်ခေါ်မှုပေါ်ရှောင်လဲဖို့ချိုးပန်းတဲ့အနေနဲ့သမ္မတဟောင်းထရမ့်ကဒီကော်မတီကိုအခုလိုပြန်တရားဆွဲလိုက်တာပါ။ဒီအမှုပြင်ဆင်ပေးခဲ့တဲ့သမ္မတဟောင်းထရမ့်ရဲ့ရှင်နေဒေးဗစ်ဝါရင်တန်ကအမေရိကန်မှာတောက်လျှောက်ဆုံးဖြတ်ကျင်းသုံးလာတဲ့အာဏာခိုးမှုစံနှုန်းအရလွှတ်တော်အနေနဲ့သမ္မတတယောက်ကိုစင်ခေါ်စစ်ဆေးခွင့်မရှိပါဘူးလို့မနေ့ကပြောလိုက်ပါတယ်ခင်ဗျ။
အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာလေထုညဉ့်ညံမှုအခြေအနေဒီကနေ့စနေနေ့မှာအတော်လေးဆိုးရတဲ့အတွက်မြို့ကန်တွေအိမ်ပြန်ထွက်ဖို့တောင်မှစိုးရိမ်နေကြပါတယ်။မြို့တော်တွေကနေရာတော်တော်များများရဲ့ဒီနေ့လေထုအခြေအနေဟာကျန်းမာရေးကိုအတော်ထိခိုက်နိုင်တဲ့အဆင့်မှရှိနေပြီးတော့တချို့နေရာတွေမှာတော့အန္တရာယ်ရှိတဲ့အဆင့်မှရောက်နေပါတယ်။မြို့တော်တွေမှာမိခိုးမျိုးတွေထူထပ်ဖုံးလွှမ်းနေတဲ့အတွက်အိမ်ပြန်ထွက်ဖို့တောင်စိုးရိမ်နေတယ်လို့မြို့ကန်တချို့ကပြောပါတယ်။ဒါပေမဲ့တနေ့လှုပ်ရှားရဖို့မဖြစ်မနေအလုပ်ထွက်ရလှုပ်ရသူတွေကတော့နှကောင်းကိုအုပ်ပြီးအပြင်ထွက်နေကြရတယ်လို့ပြောပါရယ်ဆောက်လုပ်ရေးလုပ်ငန်းတွေမော်တော်ကားတွေကထွက်တဲ့ညဉ့်ညမ်းလေတုတွေပန်ဂျပ်နဲ့ဟာယာနာပြည်နယ်တွေမှာစိုက်ပျိုးမြေတွေကိုမီးရှို့ရှင်းနေတာတွေကြောင့်ဒေလီမြို့တော်နဲ့အနီးဝန်းကျင်ဒေသတွေအထိမီးခိုးမျိုးတွေဖုံးလွှမ်းနေတာပါမြို့တော်ရဲ့လေတုအရေးအတွေးတိုက်တာမှုတွေမှာလွန်ခဲ့တဲ့သတင်းတစ်ပတ်ထဲကကျန်းမာရေးကိုထိခိုက်နိုင်တဲ့အဆင့်ကိုကျော်လွန်နေတဲ့အတွက်တချို့ရက်တွေမှာမူလာဒန်းကျောင်းအလုံးကိုပိတ်ထားဖို့တာဝန်ရှိသူတွေကြေညာခဲ့ရပါတယ်ကဘာကြီးပူနွေးစေတဲ့ညဉ့်ညမ်းဖန်လုံအိမ်တန်းငွေတွေကဘာပင်လေသမုတ်တရားတွေညဉ့်ညမ်းမှုတွေကိုရှော့ချပြီးရာသီဥတုဖောက်ပြန်မှုတွေကနေကာကွယ်နိုင်ဖို့အတွက်နိုင်ငံဆောင်ကခေါင်းဆောင်တွေသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေအီဂျစ်နိုင်ငံမှာ COP27 အစည်းအဝေးလုပ်နေချိန်မှာပဲအခုလိုအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာဆိုးဝါးတဲ့လေထုညဉ့်ညမ်းမှုကိုကြုံနေကြရတာဖြစ်ပါတယ်ရှင်
ဘာရင်းနိုင်ငံမှာတော့အတက်ခံမပါတဲ့ရွေးကောက်ပွဲဒီနေ့ကျင်းပနေပါတယ်။အတက်ခံကိုယ်စားလှယ်တွေကိုပိတ်ပင်ထားတဲ့ဒီဘာရင်းရဲ့ပြိုင်ဖက်မဲ့ရွေးကောက်ပွဲကနေအထိပယ်ရှိတဲ့ပြောင်းလဲမှုဘာမှဖြစ်လာစရာအကြောင်းမရှိပါဘူးလို့လူခွင့်ရဖွဲ့တွေကထောက်ပြနေပါတယ်။ပြည်ထောင်ချစ်ဆိုင်ဘာရင်းလူခွင့်ရဖွဲ့တက်ကြွလို့ရှာသူအလီအပ်တူလမန်ကဒီတစ်ဖက်သက်ရွေးကောက်ပွဲကဘာမှတိုးတက်ပြောင်းလဲစရာမရှိပါဘူး။အရင်တိုင်းပဲဆက်သွားမှာပါလို့ပြောလိုက်ပါတယ်ခင်ဗျ။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ပြီးတော့အစိုးရစာတင်ကြောင်းတွေမှာစာဆက်မတင်လို့ကြတဲ့ကျောင်းသူကျောင်းသားတွေအများပြားရှိခဲ့သလိုလက်နက်ကင်ပဋိပက္ခတွေကြောင့်ကျောင်းစာတင်ကြားခွင့်ဆုံးရှုံးရတဲ့ကလေးငယ်တွေလည်းအများပြားရှိနေပါတယ်။ပဋိပက္ခဒေသတွေမှာစစ်ကောင်စီကစာတင်ကြောင်းတွေပါမချန့်လေကြောင်းကနေတိုက်ခိုက်တာရှိနေတာကြောင့်ကလေးငယ်တွေကျောင်းပညာတင်ကြားခွင့်ရဖို့အခက်အခဲတွေလည်းရှိနေတာပါ။ဒီလိုအခက်အခဲတွေကြားမှာပဲကလေးငယ်တွေကျောင်းပညာရေးဆက်လက်တင်ကြားနိုင်ဖို့ကြိုးပမ်းနေသူတွေအကြောင်းဒီသတင်းပတ်ရဲ့ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ဗျာ
။ဒီကောင်ကြီးလာပြတော့မြို့နယ်ပညာရေးပုံဖွဲ့အနေနဲ့ကျောင်းရေးဝန်ကြီးချုပ်တာကိုကြိုတင်စစ်ဆေးတာကိုအခုညတောင်းလာပါလေဗျ
။စစ်ကောင်စီရဲ့စစ်ဆေးဂိတ်ကိုဖြတ်လို့ရှိရင်သူတို့ကဒီလမ်းကြောင်းမှာပဲဒီစာအုပ်တွေပါတယ်ပေါ့။တင်းတယ်။အဲပြီးတော့ဒီဒူရီကိုလည်းဖမ်းတယ်ပေါ့နော်။ကျွန်တော်လည်းအနည်းဆုံးဆိုရင်တော့ပေါင်တယ်ဖြစ်ရတယ
်။မကွေးတိုင်းဒေသကြီးတွေကဝေးလံခေါင်တည်တဲ့ဂန်ကောခရိုင်မှာဖွင့်လှစ်ထားတဲ့ NUG နဲ့ဆက်ဆက်တဲ့ကျောင်းတွေကစစ်ကောင်စီရဲ့စီးနင်းတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေနဲ့အတူကြီးမားတဲ့အခက်အခဲတွေအန္တရာယ်တွေကြားမှာလည်ပတ်နေရပါတယ်။အင်တာနက်နဲ့ဖုန်းလိုင်းတချို့ဖြတ်တောက်ခံရတာတွေရှိပေမဲ့လည်းအဲ့ဒီဒေသမှာရှိနေတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဘလို့ဆုံးဖြတ်ချက်ချပြီးပညာသင်ကြားနေကြသလဲဆိုတာကိုဒုအတန်ကရှာဖွေတင်ဆက်ထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီဆောင်မအပြည့်စုံကိုဒုအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်သူတို့ကပြောလိုက်ရင်သူတို့ကပဲကျွန်တော်တို့ကိုကာကွယ်ပေးနေတဲ့ပုံစံမျိုးဒါမှမဟုတ်ပြီးတော့လေသူတို့ကပဲကျွန်တော်တို့ရာသားတွေကိုတတ်နေချတာပဲလေအဲ့လိုမျိုးစစ်ကိုရရှိတဲ့အကြောင်းဆိုတော့မတတ်ချင်ကြဘူး
ကွေးတိုင်းကံကောခရိုင်နယ်မှာနေထိုင်တဲ့ Grain Nine ចောင်းသားလေးမောင်ဖုံးဝင်လျာကပြောပြခဲ့တာပါသူကလွန်ခဲ့တဲ့နှစ်ကတည်းကသူတက်ခဲ့တဲ့စာတင်ចောင်းကဆရာဆရာမတွေဟာအကြမ်းမဖက်အာဏာပီဆန်ရေးလှုပ်ရှားမှုစီရီယမ်ထဲမှာပါဝင်ခဲ့တဲ့အတွက်သူလဲစစ်ကောင်စီကဖွင့်လှစ်တဲ့စာတင်ចောင်းမှာចောင်းဆက်မတက်ဘဲနေခဲ့ပါတယ်အခုနှစ်မှာတော့ဒေတာရင်းမှာကိုထူကိုထအစီအစဉ်နဲ့ဖွင့်လှစ်နေတဲ့စာတင်ចောင်းတစ်ခုမှာပညာသင်ကြားနေပါပြီဒါပေမဲ့လည်းចောင်းကကားလမ်းမှာခြေနှပေးမှာဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရင်ဆရာတွေနဲ့ចောင်းသားတွေကဘေးလွတ်ရာကိုရှောင်နေကြရတာကြောင့်မကြာခဏចောင်းပေးရလေးရှိပါတယ်။ကဘာကလက်ခံထားကြတဲ့အခြေခံလူအခွင့်အရေးတွေထဲမှာလူတိုင်းလွတ်လပ်စွာပညာသင်ကြားခွင့်ရရှိရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့မောင်ဖုံးဝင်လျံလူမျိုးစစ်ကောင်စီလက်အောက်မှာပညာဆက်မသင်ခြင်းနဲ့ចောင်းသားတွေကတော့ရရာအနည်းနဲ့ပညာသင်ယူခွင့်ရဖို့ကြိုးစားနေကြရပေမဲ့လဲစိတ်အေးချမ်းသာရစွာပညာသင်ယူရတာတော့မဟုတ်ပါဘူးရောဒေတာလိုလူတီများတဲ့ဂံငောခရိုင်ဟာနမဲကျော်ပုံတောင်ပုံညာတောင်တန်းကြီးနဲ့ချင်းတောင်တန်းတွေဝန်းရံလျက်ရှိတဲ့နေရာဖြစ်ပါတယ်ရောဒေတာရဲ့အဓိကလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပြင်းထန်တဲ့တိုက်ပွဲဖြစ်ပွားမှုတွေရှိခဲ့ပါတယ်2014ခုနှစ်သကောင်စင်းအရာကံကောခရိုင်ရောနယ်ထဲမှာလူဦးရေ 25,000 ကျော်နေထိုင်ပြီးအာဏာမသိငင်အထိအခြေခံပညာစာသင်ကျောင်းပေါင်း330ကျောင်းဖွင့်လှစ်နိုင်ခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာကံကောခရိုင်အတွင်းကကံကောထီးလင်းနဲ့စော်စတဲ့မြို့ပေါ်ကအထက်တန်းကျောင်း3ကျောင်းကိုသာဖွင့်လှစ်နိုင်ခဲ့ပြီးတော်လှန်ရေးအဖွဲ့တွေနဲ့ဂျားကာလာပညာသင်ကြားရေးအတွက်ဖွဲ့စည်းထားတဲ့မြို့နယ်ပညာရေးဘုတ်အဖွဲ့တွေကတော့ဒီ3မြို့နယ်အတွင်းမှာကိုထူကိုထစာသင်ကျောင်းပေါင်း238ကျောင်းအထိဖွင့်လှစ်သင်ကြားနိုင်ခဲ့တယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့တွေစီကနေသိရပါဗျ။ဒီစာသင်ကျောင်းတွေဖွင့်လျရဖို့ဘလောက်ခက်ခက်ခဲခဲနဲ့လှုပ်ဆောင်ခဲ့ရသလဲဆိုတာညင်သာစေတဲ့အရာတွေလည်းရှိပါတယ်။ထီလင်းမြို့နယ်ပညာရေးဘုတ်အဖွဲ့ဝင်လည်းဖြစ်စီရီယမ်လက်ထောက်ကတိကလည်းဖြစ်သူဆရာကျော်ကစာသင်ကျောင်းတွေအတွက်တင်ထောက်ကူပစ္စည်းတွေကိုအလွယ်တကူတည်ယူလို့မရတဲ့ပြဿနာတွေရှိခဲ့တယ်လို့ဒို့အတန်ကိုအခုလိုပဲပြောပြပါဗျ
။ကျွန်တော်တို့ကဒီခက်တာကစာအုပ်ကိုလည်းပေါ်တင်သွားမဝင်ခဲ့ဘူးကြာ။ကျွန်တော်လမ်းကြောင်းမဲ့တည်းမြောက်ကကျွန်တော်ဒီ PDF တွေ backup file တွေလမ်းကြောင်းတွေလို့ကျွန်တော်ကသွားဝင်ရအောင်ပုံနည်းလဲပေါ့နော်။အဲ့လိုနည်းလဲနဲ့သွားဝင်ရစစ်ကောက်စီရဲ့စစ်စေးဂိတ်တွေကိုဖြတ်လို့ရှိရင်သူတို့ကဒီလမ်းကြောင်းမှာပဲစာအုပ်တွေပါတယ်ပုံသိနေအဲပြီးတော့ဒီလူရိုလည်းဖမ်းတယ်ပေါ့နော်။ကျွန်တော်လည်းအနည်းဆုံးဆိုရင်တော့ကျွန်တော်ပေါက်နေကိုဖျက်ရတယ်။ပေါက်နေတာတွေ့ဂိတ်တွေနဲ့စစ်ကောက်စီဂိတ်တွေအဲ့ဒါဆိုတော့ကျွန်တော်တို့ကဒီစာအုပ်စာတမ်းပေါ့နော်ဒီကျွန်တော်ကြောင်းတုံးစာအုပ်နဲ့ခက်တယ်အဲပြီးတော့ကျွန်တော်ဒါလည်းခက်တယ်ဖြစ်လဲဆိုတော့ဒါလားစာအုပ်ဒီကြောင်းတုံးကရိယာရဲ့အကုန်လုံးလေးပါခက်ပါတယ
်ကြောင်းတုံးပစ္စည်းကရိယာအခက်အခဲကသူတို့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေရဲ့မဖြစ်စလောက်အခက်အခဲလေးတစ်ခုပဲဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့တဲ့ယာနဲ့ချီတဲ့အိမ်တွေအဆောက်အုံတွေမှာစာသင်ကျောင်းတွေလည်းပါဝင်နေလိုပါပဲ။ရောနယ်အတွင်းကစစ်ကောင်စီကိုတိုက်ခိုက်နေကြတဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ထုတ်ပြန်ချက်တွေအရတလားကိုတိုက်ပွဲပေါင်း80နဲ့အထက်ရှိနေပြီးစစ်ကောင်စီရဲ့လေရင်နဲ့စစ်ကြောင်းထုံးမှုတွေဟာကလားကို3ချိန်ထပ်မနေရှိနေတယ်လို့သိရပါတယ်။ဒါကြောင့်မို့ကျောင်းတွေမကြာခဏပိတ်ရပြီးဆရာနဲ့ကျောင်းသားတွေဟာဘေးလွတ်ရာကိုရှောင်တိမ်နေကြရတာဖြစ်ပါတယ်။ဂံကောနဲ့နှန်းခါကြည့်ရွာက Grade 7ကျောင်းသားတယောက်ရဲ့မိခင်တဦးကတော့စက်တင်ဘာလအတွင်းမှာသခိုင်းတိုင်းဒပရင်းနယ်တွေက NUG လက်အောက်ခံစာတင်ကျောင်းတစ်ခုကိုစစ်ကောင်စီဘက်ကလေးကျောင်းပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးကလေးငယ်တွေတေဆုံးခဲ့ရတာကြောင့်တခြားဒေသကကျောင်းသားမိဘတွေမှာလည်းနောက်ထပ်အပူတစ်ခုတိုးလာနေရတယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကလေးတွေရဲ့ပညာရေးမလေးဟင်းစေဖို့အရေးကြီးပြီးကလေးတွေကိုစစ်ကောင်စီလက်အောက်ခံတပ်သားတွေလိုရိုင်းစိုင်းယုံမာတာတွေပညာမဲ့လောက်ရက်တွေမလုံးမိစေကြဖို့NUG လောက်ခံចောင်းကိုပို့ထားတယ်လို့အဲ့ဒီចောင်းသားရဲ့မိခင်ကပြောပါတယ်။ကံကောမြို့နယ်ပညာရေးဘုတ်ဖွဲ့ဝင်ဆရာတဦးကတော့ဂျားကာလာပညာသင်ကြားရေးစနစ်ထူထောင်နေတဲ့ပညာရေးဝန်ထမ်းတွေအနေနဲ့လေចောင်းကတိုက်ခိုက်ခံရမှာကိုအတန်အသင့်ကာကွယ်နိုင်ဖို့ပြင်ဆင်စူးစမ်းနေကြပေမဲ့လက်တွေမှာမလွယ်ကူဘူးလို့လည်းအခုလိုရှင်းပြပါတယ
်။အရင်ကလေចောင်းရကာကွယ်ရေးအတွက်လုံနေတာတွေရှိရခင်ဗျ။ပြည်ရဲ့ကုန်ကိစ္စဖြစ်တဲ့မြို့နယ်ပညာရေးဘုတ်ဖွဲ့အနေနဲ့ ကျောင်းရုပ်ဘုံကိုကျင်းထူတာဟိုကျိုးလေးစစနာကိုအခုညတောင်းလာပါလေဗျဘုံကိုကျင်းပြုလို့ဘုစစ်စင်ကိုလည်းပြေပူလာပါလေခင်ဗျဒါပေမဲ့ကျောင်းမြတ်စွာတော့မလုံးနိုင်သေးဘူးဗျအခက်ခဲရိယာများရှိနေတယ
်ဘလို့အခက်ခဲမျိုးတွေရှိတယ်ဆိုတာကိုတော့လုံခြုံရေးအရာပြောပြလို့မရနိုင်ဘူးလို့လည်းသူကဆိုပါတယ်ဘေကင်းစွာစဉ်ဆက်မပြတ်ပညာသင်ယူနိုင်မှုဟာကလေးရရဲ့အခွင့်အရေးဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကဆိုပါတယ်အသက်16နှစ်အောက်ကလေးတိုင်းပညာသင်ယူနိုင်တဲ့အခွင့်အရေးသာမကလုံခြုံတယ်လို့သူတို့ခံစားရတဲ့နေရာမှာပညာသင်ယူနိုင်ခွင့်ရှိတယ်လို့လည်းကမ္ဘာကုလသမဂ္ဂကလေးတငယ်အခွင့်အရေးသဘောတူညီချက် CRC မှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းပြီးနောက်တနှစ်ကျော်ကြာလာချိန်မှာအွန်လိုင်းကပညာသင်ကြားနေသူတွေကိုပါဖမ်းဆီးလာတဲ့အထိပညာသင်ကြား권အခွင့်အရေးအပြည့်အဝမရသေးတဲ့အပြင်ကလေးငယ်တွေကိုပါဖမ်းဆီးတပ်ဖြတ်တာတွေရှိနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစလို့အသက်16နှစ်အောက်ကလေးငယ်ပေါင်း238ဦးထပ်မင်းရှိနေပြီး465ဦးဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီအရေးတွက်တီဟာမြေပြင်အခြေအနေနဲ့ကွာဟမှုရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်အ ਨੇ စုံကျောင်းဆရာဆရာမ30လောက်ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီး246ယောက်ဖမ်းဆီးခံထားရဆဲဖြစ်တယ်လို့ AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။တချို့ဆရာဆရာမတွေကတော့အွန်လိုင်းပညာသင်ကြားရေးကျောင်းဖြစ်တဲ့ Comfort U နဲ့ဆက်သွယ်တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရခြင်းဖြစ်ပါတယ်။မြန်မာပြည်ရင်းကတိုက်ပွဲဖြစ်ပွားနေတဲ့တခြားဒေသတွေနေတူမကွေးတိုင်းရောင်းနယ်ကကလင်းငယ်တွေဟာလည်းအနေရကျိုးရမ်းမော်ရှောက်လန်းရင်မပြည့်စုံတဲ့အခင်းချင်းတွေနဲ့အခက်အခဲတွေကြာမှာပညာသင်ယူနေကြပါတယ်။ရောင်းနယ်တွေကကိုထူကိုထအကြောင်းတစ်ခုမှတက်ရောက်ရင်တက္ကသိုလ်ဝင်ဝင်ဖြည့်ဆို့ဖို့ပညာသင်ကြားနေတဲ့အကြောင်းသူတဦးကတော့သူ့သင်ကြားနေတဲ့ပညာရေးဟာတမိုးကြီးတဲ့ပညာရေးတစ်ခုဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပဲပြောဆိုလိုက်ပါတယ်။
ကျွန်တော်တို့အခုတင်နေရတဲ့ပညာရေးကတမိုးကြီးပါတယ်။လက်ရကုံကလိုမျိုးကျွန်တော်တို့ချိန်ပြီးဖြစ်သွားနိုင်တယ်။ကျွန်တော်တို့အနေနဲ့ကင်းနေရဆိုရင်တော့မှစာအုပ်တွေမရှိဘူးမပြည့်စုံ။ကျွန်တော်တို့အလွယ်တကူဝယ်လို့လည်းမရအောင်လေ။အရောက်ခက်ခဲတယ်။ကျွန်တော်တို့စာသင်ပေးနိုင်မှုလူကြီးတွေနဲ့ဆရာဆရာမတွေကအတက်ကိုပါရင်းနှားရတာဆိုတော့ကျွန်တော်တို့ကစာကြိုးစားရမယ်လို့နားလည်ထားပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန် season ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့ဥတ္တမောင်အတန် season တင်ဆက်တဲ့ Democracy လူခွေးနဲ့ခေပြိုင်ကပါ season ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ပြီးခဲ့တဲ့လတဲကထွက်ခဲ့တဲ့လူလူသဘောထားစစ်တမ်းတရက်မှာ American Democracy စနစ်အပေါ်အယုံကြည်နည်းလာတဲ့သူတွေများလာတာကိုတွေ့ကြရပါတယ်။ဒီလူလူအမြင်နဲ့လက်တွေ့ရွေးကောက်ပွဲအခြေအနေကဘယ်လိုရှိပါသလဲ။ဒီတစ်ပတ် Democracy လူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာဒေါက်တာတင့်ဆွေနဲ့ဦးတမောင်သန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
လုံခဲ့တဲ့နှစ်ပတ်ကဒီမိုကရေစီစနစ်အပေါ်မှာလူမှုထင်မြင်ချက်အကြောင်းကိုဆရာဦးတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။ဒီပတ်မှာတော့အမေရိကန်နိုင်ငံရဲ့အစိုးရတက်တန်းဘက်ရွေးကောက်ပွဲမှာအမေရိကန်ဒီမိုကရေစီစနစ်ကိုလက်တွေ့မြင်ကြရတာပါ။ဒီအကြောင်းကိုပဲဆရာဒေါက်တာတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ဆရာနဲ့ဆွေးနွေးခဲ့ကြတဲ့အခုကြာတာပတင်းနဲ့မနဲ့ပေါ့နော်ဒီမနဲ့အထိပြည်နယ်ဥပဒေချုပ်ရေးမှုနေရာမှာဒီမိုကရက်ပါတီကလက်ရှိရထားတာတဲ့နှစ်နေရာပိုရခဲ့ပြီးရီပပ်ဘလစ်ကန်ပါတီကနှစ်နေရာဆုံးရှုံးသွားခဲ့တာကြောင့်ဒီမိုကရက်ကပြည်내အုပ်ချုပ်ရေးမှု22ယောက်ရီပပ်ဘလစ်ကန်က24ယောက်ဖြစ်နေပါတယ်အထက်တော်ကိုကြည့်လိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒ Democrat Party က48ယောက် Republican Party က49ယောက်ဖြစ်နေပြီးတော့ပြည်내သုံးခုမှာအဖြေမထွက်သေးပါဘူးအောက်လွှတ်တော်မှာတော့ Republican က230 Democrat က190နေဖြစ်နေပါတယ်218ယောက်ရတဲ့ Party ကအများစုဖြစ်မှာပါဆိုတော့ရှာရေးကျွန်တော်တို့ဒီရွေးကောက်ပွဲမှာပေါ့နော် Democracy စနစ်ရဲ့တဘောတွေကိုသွားပြီးတွေ့ရပါတယ်အဲ့တော့ဒီမိုကရေစီစနစ်မှာလွတ်တော်နဲ့အစိုးရကြားစစ်ဆေးချိန်ကြီးတာကအဓိကကြားတယ်လို့ထင်ပါတယ်အခုရဲရွက်ကပွဲရလတ်ကိုခြုံကြည့်ရင်ဆရာဘယ်လိုတွေ့ရပါသလဲ
ဟုတ်ကဲ့ဒီအစိုးရတက်တန်းဝက်ရွက်ကပွဲအခုချိန်ထိတည်တဲ့ရလတ်နဲ့မဲပေးပုံစနစ်စတာတွေကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကြီးဟာဆက်ပြီးတော့ကျင့်တန်းဖွင့်ထွားနေတယ်လို့ကျွန်တော်တို့ပြောရမှာတခြားဒီမိုကရေစီနဲ့တော့မတူဘူးခင်ဗျခုတပေါင်းသံပြောသလိုဒါသမတရဲ့ပါဝါလွတ်တော်ဆိုတဲ့ကွန်ဂရက်ရဲ့ပါဝါအပြင်ဒီအခုရုပ်ောက်ပွဲမှာအရေးကြီးတဲ့အချက်ကြီးတစ်ခုတည်းကဥပမာကတော့ပေါ့နော် abortion ကိစ္စဒီဟာဆိုရင်ဒါကတရားရုံးချုပ်နဲ့ဆိုင်တဲ့တရားရေးပရာရှင်ပေါ့နော်အဲ့တော့ဒီသုံးခုလုံးဟာမြတ်မြတ်တရနဲ့ဟလာဟိုအစဉ်ပြေပေပဲဆိုပါဆိုပေါ့နော်သွားနေတယ်လို့ကျွန်တော်တို့လေ့လာရင်အတမစိတ်ဝင်စားကြကောင်းတဲ့ဒီအစိုးရတက်တန်းဝင်ရွက်ောက်ကဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟ
ုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့အခုဒီကျွန်တော်တို့ရွက်ောက်ပွဲမှာကြည့်လို့ရှိရင်လည်းကျွန်တော်တို့ကြီးနေတစ်ခုနဲ့တစ်ခုသူ့ပုံစံနဲ့သူပေါ့နော်ရှိနေကြတာကိုတွေ့ရတယ်ဆရာမဂျော်ဂျီယာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလိုတွားပြီးတွေ့ရတယ်ပေါ့ဆိုတော့ဆက်ဒီပြည်နယ်နဲ့ဖက်ဒရယ်စနစ်မှာရွေးကောက်ပွဲတွေကိုကျင်းပတဲ့အခါမှာပြည်နယ်နဲ့ဖက်ဒရယ်ဆက်ဆက်ပုံလေးတွေရောဆရာဘယ်လိုတွားပြီးတွေ့ရတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒီအချက်ကလည်းတော်တော်စိတ်ဝင်စားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံလည်းဖက်ဒရယ်ကိစ္စကိုပြောပြီးဆောင်ရွက်နေကြတဲ့ကာလပါအမေရိကန်ရဲ့ဖက်ဒရယ်စနစ်ပေါ့နော်ဒီပြည်နယ်တွေရဲ့အခန့်ကဏ္ဍဟာဗဟိုအစိုးရဒို့မဟုတ်ဗဟိုကအဆုံးဖြတ်ပေးမဲ့ကဏ္ဍမှာပြည်နယ်တွေရဲ့အခန့်ကဏ္ဍအတော်အရေးကြီးပါတယ်ဟိုအိန္ဒိယဒီမိုကရေစီနဲ့မတူပြန်ဘူးခင်ဗျအိန္ဒိယကတော့ဟိုပြည်နယ်ဒီအပေါ်ကနေပြီးတော့ဝန်ကြီးချုပ်ရွေးနိုင်တဲ့အဆင့်ကြီးတစ်မျိုးအမေရိကန်ပြည်ထောင်စုကြတဲ့တစ်မျိုးတချို့ပြည်နယ်တွေဟာအခရာကျတဲ့အဆုံးဖြတ်ပေးနိုင်တဲ့ပြည်နယ်တွေဖြစ်ပြီးတော့ညာကပြာပြာရကညီနိုင်တဲ့အနေသားရှိတယ်လို့ကျွန်တော်မြင်တဲ့တွေ့ဒါဟာမဲပေးသူတွေရဲ့အမြင်ပြောင်းလဲမှုပေါ်မှာရောင်မြတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဆရာကြီးကျွန်တော်တို့ဒီဒီမိုကရေစီနဲ့လူခွင့်ရေးမှာဆိုလို့ရှိရင်မတူကွဲပြားတဲ့အင်အားတွေပါဝင်နေရေးကဒါတော်တော်အဓိကကြပါတယ်ကျွန်တော်ဆရာဒီကောင်တရာရဲ့စကလုံးကိုတော့ယူပြီးတော့ရမယ်ဆိုလို့ရှိရင်ဘဟုဝါဒထွန်ကားရေးပေါ့နော်ဆိုတော့ဒီရွေးကောက်ပွဲမှာအဲ့ဒီဘဟုဝါဒနဲ့ပတ်သက်ပြီးတော့ကိုယ်ဆရာဘလိုများတွေ့ရပါလဲမတူကွဲပြားတဲ့အင်အားစုတွေပါဝင်ကြတဲ့ဘောပေါ့နော
်ဟုတ်ကဲ့အဲ့ဒီဘဟုဝါဒကအမေရိကန်ပြည်ထောင်စုမှာကပို့ပြီးတော့မှန်တယ်လို့ကျွန်တော်ကတော့မြင်လာတယ်မြန်မာနိုင်ငံကတော့မမှန်သေးဘူးလို့ကျွန်တော်ထင်တယ်ခင်ဗျအမေရိကန်မှာဟိုအတော်ကိုမတူတဲ့ဟိုသွေးသားအရာဖြစ်ဖြစ်ကိုယ်ကွယ်မှုယုံကြည်မှုဘာသာရေးအရာဖြစ်ဖြစ်ပြောစကားတွေအရာဖြစ်ဖြစ်ပေါ့နော်အော်တော်တော်မတူဘူးခင်ဗျမတူတဲ့အဲဘဟုအရေးတွက်အမျိုးအစားတွေကလည်းပြောင်းလာတယ်ခင်ဗျအခုအစိုးရတက်တန်းဝက်ယူကောက်ပွဲမှာထူးခြားချက်တစ်ခုပါပေါ့နော်ဟိုဗမာနိုင်ငံသားတွေယဉ်ကျေးတွေလည်းဖြစ်တဲ့စကလုံးပေါ့ generation z လို့ခေါ်တာပေါ့နော
်ဟုတ
်ကဲ့ဟုတ်ကဲ့အခုရုပ်ောက်ပွဲမတိုင်ခင်ဟာမတိုင်ခင်မှာတော့မှတ်ညတာကအနီးလိုင်းကြီးလွှမ်းမိုးလိမ့်မယ်တနည်းအားဖြင့် Republican Party ကလုံလုံလျားလျားတခဲနဲ့အနိုင်ရစရာအကြောင်းရှိတယ်လို့မြင်ထားကြဒါပေမဲ့အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်ထိရလတ်ဒီကိုကြည့်ရင်အနီးလိုင်းကြီးဟာမလွှမ်းနိုင်ဘူးအဲ့တော့အပြားဟာနာတဲ့ဒါလောက်မနာဘူးဘာကြောင့်လဲလို့သုံးသက်တဲ့လူတွေဒီကနေ့မနေ့သုံးသက်ချက်တစ်ခုကိုဖတ်လို့ရှိရင်ကျွန်တော်တင်ပြတယ် generation z လို့ခေါ်တယ်ဒီမဲပေးသူ လူငယ်လူရွယ်နဲ့မဲပေးတဲ့တစ်တီဟာဒီဒီမိုကရက်ဆိုတဲ့အပြာကိုပို့ပြီးတော့အာသာကြတာတွေ့တယ်ဒါကြောင့်ဒီအနီလိုင်းကြီးဟာထင်သလောက်မလွှမ်းနိုင်ဘူးလို့သုံးသပ်ချက်ရှိပါတယ်ဒါကိုကြည့်ခြင်းအပြင်အမေရိကန်ပြည်တော်စုမှာဒီမတူကွဲပြားမှုအချက်လက်တွေဟာရုပ်ောက်ပွဲတိုင်းမှာပရမိုးစရာအကြောင်းရှိတယ်။နောက်လည်းပဲဒီအတိုင်းလာစရာရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ဒီလာပြီးမဲပေးကြတဲ့လူတွေကလည်းလူငယ်တွေနောက်ပြီးတော့ကျွန်တော်လူမျိုးမတူတဲ့အသွင်တရားမျိုးမျိုးရှိကြတဲ့လူတွေလာပြီးမဲပေးကြလို့ပဲရွေးကောက်ခံတဲ့ပုဂ္ဂိုလ်တွေထဲမှာလည်းကျွန်တော်တို့ generation Z လို့ပြောတဲ့အသက်25နှစ်ရွယ်နော်ဒါလူငယ်တယောက်နော်ဒီထဲမှာကျွန်တော်တို့ရွေးကောက်ခံလိုက်ရတာကို Florida ပြည်နယ်မှာလည်းကျွန်တော်တို့တွေ့ရတယ်အဒီကြားထဲမှာပဲဆရာဒီလူမဲအုပ်ချုပ်ရေးမှုတွေတို့ Latino လို့ပြောတဲ့တောင်အမေရိကတိုက်ကနေရွှေ့ပြောင်းနေထိုင်ကြတဲ့သူတွေအုပ်ချုပ်ရေးမှုတွေပေါ်လာတာကိုလည်းဒါခုနဆရာပြောသလိုပဲပေါ့နော်ကျွန်တော်တို့ဒါပြီးမဲပေးကြတဲ့လူတွေနဲ့အတူတွားပြီးတွေ့ရတာတွေလည်းကျွန်တော်တို့မြင်ရပါတယ်ဆိုတော့ဆရာဒီစောစောဆရာပြောတော်ခဲ့တဲ့အထက်မှာလည်းဒီရွေးကောက်ပွဲမှာအဘောရှင်းလို့ပြောတဲ့တားဖြတ်ချတဲ့ကိစ္စကတော်တော်အရေးပါလာတာကိုတွေ့ရတယ်။ဒါနဲ့ပတ်သက်ပြီးတော့လူခွေရေးတောင်းကနေဘလို့ပြဆရာတွားပြီးတွေ့ရတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ဒီကွန်ဖြတ်ချခြင်းဆိုတဲ့အဘောရှင်းဟာအမေရိကန်ပြည်တော်စုမှာအတော်ကိုဟိုရေပန်းစားတဲ့တနည်းအားဖြင့်အရေးပါတဲ့ချက်လက်တစ်ခုဖြစ်ပါတယ်။ဒီပါတီကြီးနှစ်ခုကိုကြည့်လိုက်လို့ရှိရင်တော့ရေဘူးရဲအားဖြင့်Democratic Party ဟာပို့ပြီးတော့ညင်သာပျော့ပြောင်းပြီးတော့ရှေးရိုးအဆွဲနဲတဲ့ပါတီဖြစ်ပါတယ်။ဒါကြောင့်လူတွေရဲ့လူ့အခွင့်အရေးလို့ပြောတဲ့ဟလာဒီမိုကရေစီနဲ့လူ့အခွင့်အရေးဘက်မှာဒီမိုကရက်ကပို့ပြီးတော့အလေးသာအားများတဲ့အတွေ့သူကဟို abortion ကိုဥပဒေအရခွင့်ပြုခြင်းနဲ့ပါတီလို့ပြောလို့ရပါတယ်။ဒါပေမဲ့သူကြားတာကသမ္မတဘိုင်ဒန်တက်ပြီးတဲ့လက်ထက်မှာဒီ abortion အခွင့်အရေးကိုဘ ਹੁ တရားရုံးက democratic လက်ထက်မှာ democratic party ရဲ့မူဝါဒတွေကတစ်ခုဖြစ်တယ်ကိုယ်ဝဖျက်ချခွင့်ကိုကန့်သက်လာတဲ့ခြေအနေတစ်ခုရှိတယ်ဒါကြောင့်အဲ့ဒါကိုပြန်ပြီးတော့ရင်းစားရအောင်ကြိုးစားခြင်းနဲ့မဲပေးသူတွေရဲ့အခန့်ကဏ္ဍဟာအတော်ရေးကြီးလာတယ်ဒါကြောင့်အခုဟိုခုနကျွန်တော်တို့ဆွေးနွေးသလိုအနီးလိုင်းကြီးဟာလွန်မိုးနိုင်ခြင်းမရှိခြင်းရဲ့အကြောင်းတနည်းအားဖြင့်အပြာတွေဟာတင်းတလောက်မဆိုးတဲ့အချက်မှာခုကျွန်တော်တို့ဆွေးနွေးနေတဲ့abortion အခွင့်အရေးကိုယ်ဝင်ဖျက်ချကုန်အခွင့်အရေးကိုမျှော်ကိုးပြီးတော့ democrat ကိုမဲပေးကြရလူရှိလာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဒီစိတ်ဝင်စားစရာကောင်းတာတော့ပေါ့နော်ဆရာဒီ
ဟုတ်ကဲ့
ဒီရွေးကောက်ပွဲမှာကိုယ်ဝင်သားဖျက်ချခြင်းနဲ့ပတ်သက်ပြီးတော့ပြည်နယ်ဖွဲ့စည်းပုံတွေထဲမှာဒီခုရေကိုချက်ချင်းကြထားမလားလို့ရွေးကောက်ပွဲမှာမဲဖြစ်နဲ့မဲပေးခွင့်ပြုခဲ့တာကလည်းဒါတော်တော်စိတ်ဝင်စားစရာကောင်းပါလေခုနဆရာပြောသလိုပဲเนาะဒါကယ်လီဖိုးနီးယားပြည်နယ်တို့မီရှိဂန်တို့เนาะဒီလိုပြည်နယ်တွေမှာဆိုဖွဲ့စည်းပုံမှာဆိုင်ရာအခွင့်အရေးတရားဖြစ်နဲ့သတ်မှတ်ထားခဲ့တာမျိုးကျွန်တော်တို့သွားပြီးတွေ့ရတယ်နောက်ကန်တက်ကီပြည်နယ်မှာလည်းဆရာဒီအဘော်ရှင်ကိုပိတ်ပင်မဲ့ဥပဒေကိုစတင်ပြီးတော့เนาะအဲ့ဒီဥပဒေကိုလက်ခံလားလက်မခံလားဆိုပြီးမေးခွန်းထုတ်တဲ့အခါမှာစာချင်းမဲပေးခဲ့ကြတာတွေလည်းသွားပြီးတွေ့ရပါတယ်ဆိုတော့တခြား policy ကိစ္စတွေကိုလည်းဒီလိုဒီမဲပေးတဲ့အခါမှာထည့်သွင်းပေးခဲ့တာတွေ့ရတယ်အထူးသဖြင့်ကျန်းမာရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလူးဒုအပြင်ကဘလို့ရှိလဲဆရာအမေရိကန်မှာ
အဟုတ်ကဲ့ခင်ဗျအမေရိကန်နိုင်ငံကြီးကမ္ဘာမှာနံပါတ်1ဘလောက်ချမ်းသာချမ်းသာအဲလူလက်တန်းစားနဲ့အောက်ခြေအတန်းစားတွေကအရာကိုင်းတော့အတော်များတာအဲ့ကြောင့်သူတို့အတွက်ကျမ်းမာရေးစောင့်ရှောက်မှုကအတော်ကိုအရေးကြီးတယ်ဒီမှာအဲ့ဒါမရှိရင်ကျမ်းမာရေးစောင့်ရှောက်မှုကဟိုဗမာပြည်မှာစေကုသလိုပဲမတန်တဆကုန်တာဟုတ်ဒါကြောင့်ဒီကျမ်းမာရေးစောင့်ရှောက်မှုအချက်တနည်းအားဖြင့်ကျမ်းမာရေးအာမခံပိုရအောင်ပိုကောင်းအောင်ဖြစ်စေခြင်းနဲ့လူတို့ရဲ့မဲဆန္ဒတွေကတော်တော်ကိုဟိုများလာတယ်ခုနကဥဒမသာပြောသလိုကင်တက်ကီဆိုရင်တဘောအားဖြင့်သူက Republican Party ပဲတနည်းမရှိရွှဲပေါ့ကျွန်တော်အခုနေတဲ့အင်ဒီယားနာပြည်နယ်လိုပဲအမြဲတမ်း Republican ကြီးတဲ့နိုင်တယ်သို့တော်လည်းပဲဒီနှစ်နေရာမှာမဲဆန္ဒရှင်အစ်စ်တွေကအယူဆပြောင်းလဲလာတဲ့ဟို trend ပေါ့နော်အလားလာ ညီနေရတယ်လို့ကျွန်တော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ
့ဟုတ်ကဲ့
ခင်ဗျာ
ဟုတ်ကဲ့အခုအမေရိကန်နိုင်ငံရဲ့အစိုးရတပ်တန်းကရွေးကောက်ပွဲမှာကျွန်တော်တို့အမတ်လောင်းတွေကိုရွေးကောက်တင်မြောက်တာမကဘဲနဲ့လူခွေဆိုင်ရာတော့တားပြတ်ချခြင်းလို့ကိစ္စတွေကိုပြင်းနေပေါ်စီဘုတ်တင်တယ်မှာထဲ့တင်လားမထဲ့တင်လားเนาะထဲ့သွင်းတင်တယ်လို့မဲပေးသွားတာတရားလဲထူးခြားချက်တစ်ချက်ဖြစ်ပါတယ်တပြင်မူဝါဒရေးရာကိစ္စတွေဖြစ်တဲ့เนาะစက်မဲဆောင်းဆောင်မှုကိုဝင်ခွင်နေတဲ့သူတွေထိပေးတင်လားမပေးတင်လားဆိုတဲ့မေးခွန်းတွေကို Republican ကြီးစိုးတဲ့နေရာပြည်တွေမှာလဲမဲပေးသွားကြတာလူထုကမဲပေးသွားကြတာပြီးရင်ခုန Republican ကြီးစိုးတဲ့နေပြည်မှာပဲเนาะမိမိစိတ်မိမိတက်ခံတာမဟုတ်ပဲအများပြည်သူပတ်စံတဲ့ကနေမှဝင်ဝင်နေတဲ့သူတွေအတွက်နေလဲစားကြောင်းနေမှာကြွေးတင်လားမကြွေးတင်လားဆိုတဲ့ကိစ္စတွေကိုလည်းမဲယုံနေမှာထည့်သွင်းပြီးတော့နော်လူတွေကမဲပေးလို့ရအောင်စီစဉ်ခဲ့ကြတာလည်းစိတ်ဝင်စားစရာကိစ္စတခုဖြစ်ပါတယ်။ဟုတ်ကဲ့ဆရာကြီးအခုလိုဆွေးနွေးပေးတဲ့အတွက်ကြောင့်အများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာဟုတ်ကဲ
့ဟုတ်ကဲ
့ကျေးဇူးပါ
ဆွေးနွေးတင်ပြသွားသူကတော့1999ရွေးကောက်ပွဲမှာပလဲမျိုးနယ်မဲဆန္ဒနယ်ကနေ NLD ပါတီရဲ့အမတ်ဖြစ်တဲ့ရွေးကောက်တင်မြောက်ခံရတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရတဲ့ခေပြိုင်ကဘာအစီအစဉ်ကိုနှားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတော့တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒီ
အာနာသိန်းစစ်ကောင်စီအုပ်ချုပ်ရဲ့အဖွဲ့ဝင်တွေပါတဲ့လူ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒီတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အသံကနေ2022ခုနှစ် November 12ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းမီတာ1925 30လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီနဲ့နိုင်ငံအုပ်ချုပ်ရေးအဖွဲ့ဝင်တချို့အပါအဝင်လူပုဂ္ဂိုလ်19ဦးကို EU ကတန်ခတ်ပိတ်ဆို့မှုထပ်ပြီးတော့ချမှတ်လိုက်ပါတယ်။မြန်မာအရေးထည့်သွင်းဆွေးနွေးမဲ့အာဆီယံထိပ်သီးအစည်းအဝေးကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေပါပြီ။စီအနာသိမ့်ပြီးအကျဉ်းချခံထားတဲ့ဒေါက်ဆန်းစုကြည်ရဲ့နောက်ဆုံးလက်ကျန်အမှု၅မှုဆက်လက်ဆွေးနွေးနေပါတယ်ဒီလိုတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ဗျာ
အနာသိမ့်စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေပါတဲ့လူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကို EU ဥရောပတမကကပိတ်ဆို့အရေးယူမှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်လူပုဂ္ဂိုလ်တွေထဲမှာစစ်တပ်ကအရာရှိကြီးတွေတရားရေးနဲ့အကျဉ်းဦးစီးဌာနအရာရှိတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဦးတေစဦးနိုင်ထွအောင်နဲ့ဦးအောင်မောမြင့်တို့လည်းပါပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးအောင်မောမြင့်ဟာစစ်တပ်အတွက်လက်နက်တွေဝယ်ရမှာအကျိုးဆောင်ပေးခဲ့တယ်လို့ဦးတေစာနဲ့ဦးနိုင်ထွအောင်တို့ကတော့ရခိုင်ပြည်နယ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေဆိုးဆိုးဝါးဖြစ်ခဲ့တဲ့2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေနဲ့ဆက်ဆက်ပြီးတော့စစ်တပ်ကိုငွေကြေးပံ့ပိုးခဲ့တယ်ဖြစ်တယ်လို့ EU ရဲ့နိုဝင်ဘာလ10ရက်နေ့တန်ခတ်မှုဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေဖြစ်တဲ့ဦးကန်စောတရားသူကြီးချုပ်ဦးတွန်းဦးအစိုးရတရားစွဲဆိုရေးဌာနညွန်ကြားရေးမှူးချုပ်ဒေါ်ဆွဆွေအောင်အကျဉ်းဦးစီးဌာနညွန်ကြားရေးမှူးချုပ်ဦးစော်မင်းအင်းစိန်ထောင်မကြီးဦးစော်လင်းအောင်အဂတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်းဆွေစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းအခုနောက်ဆုံး EU ရဲ့တန်ခတ်ဆီမှာပါပါတယ်စစ်ဘော်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံးမြတ်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးဒုတိယဗိုလ်ချုပ်ကြီးတက်ပုံနဲ့တခြားဗိုလ်ချုပ်တွေလည်းဆင်းမှာပါတာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းမြန်မာစစ်တပ်ရဲ့စစ်လက်နက်ဝယ်ယူမှုအပိုင်းမှာပါဝင်ပတ်သက်နေတဲ့ Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလက်ဖြစ်ဒါရိုက်တာလည်းဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အရေးယူပြစ်မှတ်ထားတန်ခတ်ဆင်းတဲ့ထည့်သွင်းလိုက်ပါတယ်။ Sky Aviator ဟာမြန်မာစစ်တပ်ရဲ့စစ်လေယာဉ်အစိတ်အပိုင်းတွေကိုအဓိကဝယ်ယူပေးနေတဲ့ company ဖြစ်တယ်လို့ဦးကျော်မင်းဦးဟာနိုင်ငံခြားစစ်ဘက်အရာရှိတွေမြန်မာနိုင်ငံလာရောက်နိုင်အောင်စီစဉ်ဆောင်ရွက်ပြီးတော့ဒ တက်ခတ်ရဲ့ရဟယင်နဲ့တခြားဆစ်လက်နက်ပစ္စည်းတွေတင်သွင်းပေးနေလို့ဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေအထူးသဖြင့်တော့လေကြောင်းသုံးအရက်သားတွေကိုတက်ခတ်နေရတဲ့အပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူလိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်
။မြန်မာရေးအာဆီယံပုံသဘောတူညီချက်အကောင့်ထဲပေါ်ဖို့နှောင့်နှေးနေချိန်မှာပဲအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေပါတယ်။နိုဝင်ဘာ10ရက်ကနေ23ရက်နေ့ထိကျင်းပတဲ့စီဝေးတွေမှာအာဆီယံအဖွဲ့အစည်းမြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်စစ်ကောင်စီဘက်ကတော့ဒီထိပ်သီးစီဝေးကိုကိုစားပြုတက်ရောက်ခွင့်မရပါဘူးမြန်မာအရေးပုံသဘောတူညီချက်ကိုအခုစီဝေးမှာပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်မြန်မာအရေးဟာဒီစီဝေးရဲ့ဦးစားပေးအစီအစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်အာဆီယံထိပ်သီးစီဝေးမှာကိုင်တွဲဖြည့်ရှိရမယ့်ပြဿနာတွေတဲ့မြန်မာနိုင်ငံအရေးလည်းပါလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနယ်မာကော့စ်ဂျူနီယာကနိုဝင်ဘာ9ရက်နေ့ကပြောပါတယ်။ကယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံအရေးစတဲ့ကိစ္စတွေကိုဒီထိပ်သီးစည်းဝေးပွဲမှာဆွေးနွေးအဖြစ်ရှာသွားမယ်လို့စည်းဝေးကျင်းပမဲ့ကမ္ဘောဒီးယားနိုင်ငံမှမထွက်ခွာခင်သမ္မတမာကော့စ်ဂျူနီယာကပြောခဲ့တာပါ။အာဆီယံထိပ်သီးစည်းဝေးအပြင်အာဆီယံနဲ့တခြားဆက်ဆက်စည်းဝေးကိုလည်းဆက်တိုက်ကျင်းပသွားဖို့ရှိတာကြောင့်ကမ္ဘောဒီးယားမြို့တော်တဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တပေါင်းကျော်ဖြန့်ကျက်ချထားတယ်လို့ကမ္ဘောဒီးယားရဲတပ်ဖွဲ့ဝင်ပြောခွင့်ရသူကပြောပါတယ်။လေးရကြမယ်ဒီစီဝေးပွဲတွင်မြမအရေးအပြင်တောင်တရုတ်ပင်လယ်ညှင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေသရင်းကုန်းတွင်းရေးနဲ့ဥရုယာသီဖောက်ပြန်မှုစတာတွေကိုကင်တွယ်ဆွေးနွေးကြမယ်လို့ကြိုတင်ယူဆထားတာတွေရှိပါတယ်။ရုရှားဘက်ကတော့နိုင်ငံသားဝင်ကြီးဆာဂရီလက်ဗရော့တက်ရောက်မယ်လို့သူယုံကပြောပါတယ်။မြမအရေးနဲ့ပတ်သက်လို့မြမကိုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့စစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေကိုတော့တောက်ကြာနေကစတင်ကျင်းပနေတာဖြစ်ပြီးတခြားနိုင်ငံတကာခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင်လုံခြုံရေးနဲ့ဆိုးဝါးလာတဲ့လူမှုရေးအခက်အခဲတွေကြောင့်ဩစတြေးလျနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရာနေထိုင်ခွင့်ဗီဇာတွေဦးစားပေးသွားမယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂျိုက်စ်ကထုတ်ပြန်ကြေညာပါတယ်။ဩစတြေးလျကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးတော့လက်ရှိနေထိုင်နေတဲ့မြန်မာလူမျိုးတွေအတွက်ပြည်ထရေးဌာနရဲ့ဦးစားပေးအကအကွက်ရယူတဲ့အစီအစဉ်ကိုရှောက်ထားနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီအတွက်နေထိုင်ခွင့်တက်တန်တိုးဖို့ဗီဇာရှောက်ထားရမှာအချိန်နဲ့ဆက်ရွယ်စရန်လိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတွင်2023ခုနှစ်ဖေဖော်ဝါရီလမှာစစ်တကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းဩစတြေးလျကိုရောက်နေပြီးသားမြန်မာလူမျိုး800ထက်မနည်းခိုလုံခွင့်ရှောက်ထားတယ်လို့ဩစတြေးလျ ABC သတင်းဌာနကဖော်ပြပါတယ်။အခုလိုဩစတြေးလျပြည်တွင်ရောက်နေပြီးသားမြန်မာလူမျိုးတွေအတွက်အကအကွယ်ပေးရေးဗီဇာတွေဆောင်ရွက်ပေးဖို့ရှိသလိုဘန်ကောက်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့နီနီကပ်ကပ်လှုပ်ကန်ပြီးတော့ပြပကနေလာမဲ့အခြေချနေတိုင်းရေးအစီအစဉ်တွေမှာလည်းမြန်မာလူမျိုးတွေကိုထိတ်တန့်ဦးစားပေးဆောင်ရနေတယ်လို့လည်းဩစတြေးလျဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါဗျ။တချိန်တည်းမှာပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လူသားချင်းစာနာကူညီမှုအရ2020-2023ခုနှစ်အတွင်းဩစတြေးလျဒေါ်လာ135သန်းထောက်ပံ့သွားမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပင်နီဝမ်ကနိုဝင်ဘာ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါဗျ။ဒီအထောက်အပံ့တွေကိုတကယ်လို့အတူရစီတရားရောက်ရှိအောင်လို့ဆောင်ရွက်သွားမှာဖြစ်ပြီးတဟာမြန်မာစစ်ကောင်စီကိုအကျိုးဖြစ်စေဖို့ဒါမှမဟုတ်တရားဝင်မှုရစေဖို့မဟုတ်ဘူးလို့လည်းဖော်ပြခဲ့ပါတယ်။ဩစတြေးလျဟာအရင်တုန်းကလည်းဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီခဲ့ပူပါတယ
်။စစ်တပ်ကအရသားတွေပေါ်တိုက်ခိုက်မှုတွေမယံမနာဖြစ်နေတဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေဆုံးတက်ရေးတွေ့ဆုံဆွေးနွေးကြဖို့ပုံဟမ်မင်းကြီးဖရန်စစ်စ်ကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အနှိမ့်ထယုံတွေအကြောင်းနိုဝင်ဘာ9ရက်နေ့ကဗာတီကန်မှာပြုလုပ်တဲ့တရားပွဲအတွင်းပိုဟမ်မင်းကမြမအရေးကိုထည့်သွင်းပြောကြားခဲ့တာပါပြည်တွင်းစစ်နဲ့ပြည်ပခါတွေ10နှစ်ကျော်ကြာဖြစ်နေတဲ့ဆီးရီးယားအရေးယီမန်နိုင်ငံကကလေးတွေရဲ့ဘေးဒုက္ခနဲ့မြမနိုင်ငံအရေးတို့ကိုစဉ်းစားကြည့်လိုက်ရင်စစ်ပွဲတွေကလူသားမျိုးနဲ့ပါဝင်အရာအလုံးကိုဖျက်ဆီးနေကြောင်းဒါကြောင့်ဒီပြည်ပခါတွေပြည်လဲရေးအတွက်အမြောက်တွေနဲ့ဆုံးဖြတ်ပေးလို့မရပဲနူးညံ့တိမ်မွေးရဲ့တွေးဆုံဆွေးနွေးရဲ့နီးနဲ့သာဖြည့်ရှင်းနိုင်မယ်လို့ပိုယဟမင်းကြီးကပြောပါတယ်။ကဘာကြီးကယူကရိန်းစစ်ပွဲကိုအာရုံစိုက်နေကြပေမဲ့ပိုယဟမင်းကြီးကတော့မြမအရေးကိုမကြာခဏပြောဆိုလေးရှိပြီးငြိမ်းချမ်းရေးနဲ့မျိုးသားရှင်သာစေရေးဖြစ်ပေါ်စေဖို့ဆုတောင်းပေးလေးရှိပါတယ်။မြမအရေးဖြည့်ရှာနိုင်ဖို့တွေးဆုံဆွေးနွေးဖို့ပိုယဟမင်းကြီးအပါအဝင်နိုင်ငံတကာကတိုက်တွန်းနေပေမဲ့လည်းမြမနိုင်ငံထဲမှာတော့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဆက်တိုက်ဆူလို့ပေါ်ပေါက်နေတာကြောင့်မြန်မာနိုင်ငံအလဲပိုင်းရှမ်း၊ကယား၊ရခိုင်စတဲ့ဒေသတွေကပြည်သူတွေ နေ့စဉ်လိုထိခိုက်သေဆုံးနေရပြီးနေရာဆုံးခွာထွက်ပြေးရသူတွေလည်းဆက်ပြီးတိုးလာနေဆဲဖြစ်ပါတယ်
။ထောင်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားဆွဲထားတဲ့အမှုတွေထက်ကနောက်ဆုံးကြံတဲ့ငါးမှုကိုအမြန်ဆုံးအပြေးတက်နိုင်ဖို့စစ်ဆေးနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။NLD အစိုးရလက်ထက်ကိုဗစ်ကာလအသုံးပြုဖို့ရဟတ်ရင်ငါးရန်ဝယ်ယူပြုပြင်ရေးတွေနဲ့ပတ်သက်လို့ထောင်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်အဂတိလိုက်စားမှုငါးမှုနဲ့တရားစွဲဆိုထားတာပါတချိန်ထဲမှာထောင်အောင်ဆန်းစုကြည်ကိုနေအကြဲချုပ်ပြောင်းတယ်ဆိုတဲ့သတင်းတွေမမှန်ဘူးလို့စစ်ကောင်စီကညင်ဆိုပါတယ်ထောင်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့တရားစွဲခံထားတဲ့အဂတိလိုက်စားမှုငါးမှုအတွေ့ပြန်ခေါ်တက်တင်နေရောက်ကိုနေပြီးတော့အချုပ်ထောင်အထူးတရားရုံးမှာနိုဝင်ဘာ9ရက်နေ့ကစစ်ဆေးခဲ့တာပါတရလလုတ်တန်ကြသူဦးအောင်ခန့်ကိုနဲ့ဦးစိန်မင်းဟင်းတို့ကိုပြန်ခေါ်တက်တဲ့အင်းနဲ့ဆစ်ဆဲခဲ့ပေမဲ့မပြီးပြတ်ခဲ့ဘူးလို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့နှစ်ယောက်စလုံးအတွဲနောက်ဆုံးကြံတဲ့ဒီအဂတိလိုက်စားမှုငါမှုနိုဝင်ဘာလမကုန်ခင်အပြစ်သက်ဆစ်ဆဲပေးဖို့တွန်းအားပေးမှုတွေရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။တရားရုံးရဲ့သဘောတဘာဝအရာပြန်ခေါ်တက်တဲ့အင်းနဲ့တရလဖက်ကတက်တဲ့တချို့ကိုဆစ်ဆဲပြီးရင်ဒေါအောင်ဆန်းစုကြည်ဖက်ကပြန်လဲခုခံချေပါမဲ့တက်တဲ့ကိုစစ်ဆေးရမှာဖြစ်ပါတယ်။ပြန်လဲခုခံချေပါမဲ့တက်တဲ့ရှင်ကိုတအောင်ဆန်းစုကြည်ဘက်ကအခုအချိန်ထိမတင်ပြသေးတဲ့အတွက်သူကိုယ်တိုင်ခုခံချေပါသွားဖို့ရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကသုံးသပ်ပါတယ်။အဲ့ဒီလိုခုခံချေပါမှုတွေလုပ်ပြီးမှသာအပြစ်သက်အမိန့်ချမှတ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လဲတွန်းအားပေးလှုပ်ဆောင်မှုတွေကြောင့်ဒီအမှုငါးမှုအတွက်ဒီဇင်မလာတဲ့အမိန့်ချမှတ်ဖို့ရှိတယ်လို့လဲယူဆမှုတွေရှိနေပါတယ်။
အင်းစိတ်ထောင်မှာဖန်ဆီးထားတဲ့ VOE မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ကိုတရားစွဲထားတဲ့ထဲကတက်မရိုပြိုကွဲအောင်လှုံ့ဆော်မှုပုံမှန်အမှုအတွက်အင်းစိတ်ထောင်အထူးတရားရုံးကနိုဝင်ဘာ10ရက်မှာအမိန့်ချဖို့စီစဉ်ထားပေမဲ့နောက်ထပ်သတင်းနှစ်ပတ်ရက်ရွှေဆိုင်းလိုက်ပါတယ်။ဒီမှုကိုအော်တိုဘာလာနဲ့အပိသက်အမိန့်ချဖို့ဖြစ်ပေမဲ့အင်းစိတ်ထောင်ဘုတ်ပေါက်ကွဲပြီးတဲ့နောက်စစ်ဆေးမှုတွေညှနာထားခဲ့ရတာကြောင့်ရုံးချင်းတွေရွှေဆိုင်းလိုက်တာဖြစ်တယ်လို့သူရှိနေကပြောပါတယ်။ဗိုလ်တော်ထောင် KI တရားရုံးမှာဆွဲဆိုထားတဲ့နိုင်ငံတော်ကြီးညိုပြဲအောင်ပြုလုပ်မှုနဲ့ဆွဲချက်ကိုလည်းဆက်ပြီးကြားနာစစ်ဆေးနေပါတယ်။2022ခုနှစ်ဩဂုတ်လ15ရက်နေ့ကအဖမ်းခံခဲ့ရတဲ့ဦးစီသူအောင်မြင့်အပေါ်ပြည်တော်မျိုးနယ်တရားရုံးမှာတရားစွဲတဲ့တမှုအတွက်အော်တိုဘာလကပဲထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်။နိုင်ငံတော်ကိုကြီးညိုပြက်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်ကြီးညိုပြက်စေမှုပုံမှန်နဲ့အမှုနှမှုနောက်ပြီးနိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုနဲ့တမှုဘောင်းသုံးမှုကိုစစ်ကောင်စီကတရားစွဲဆိုထားတာပါတခြားဖန်စီထိမ့်သိမ်းခံထားရတဲ့သတင်းတော်တော်တော်များများရဲ့အမှုတွေကိုလည်းအပြီးသက်စစ်ဆေးပြီးဖြစ်လို့မကြခင်ပြစ်ဒဏ်တွေချမှတ်နိုင်တယ်လို့ရှေ့နေတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းခံခဲ့ရတဲ့အခြေအတွက်နဲ့ပတ်သက်လို့ဝန်ခံနာအတီးပြုတ်ချက်တစုံတရာပေးတာမျိုးမရှိပါဘူးတရားစွဲဆိုခံရတဲ့သတင်းတော်တွေဟာလည်းဥပဒေကိုချိုးဖောက်လို့တရားစွဲအရေးယူတာဖြစ်တယ်လို့ပြောကြားထားပါတယ်
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှသမရသက်တမ်းဝက်လွတ်တော်ရွေးကောက်ပွဲကိုနိုမာ၈ရက်နေ့မှာကျင်းပခဲ့ပါတယ်ယူကရိန်းနိုင်ငံဟာအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့တက်လို့ခေါ်တဲ့ဒေသတွင်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးလိုက်ပါတယ်ဥရုယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP27 ကိုအီဂျစ်နိုင်ငံမှာကျင်းပနေပြီးတော့ကမ္ဘာမှာအရေးကြီးကင်တွယ်ဖို့လိုတဲ့ဥရုယာတီပြောင်းလဲမှုကိစ္စရပ်တွေဆွေးနွေးနေပါတယ်။ဒီလိုသတင်းပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီတန်စင်ကကိုငိမ့်ချက်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုဝင်ဘာလ၈ရက်နေ့အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတသက်တမ်းဝက်ရွေးကောက်ပွဲရလဒ်တွေအတွက်ပြည်내အုပ်ချုပ်ရေးမှုနဲ့လွှတ်တော်အမတ်နေရာတချို့တို့မှာစားတဲ့ကနေပို့ကြတဲ့ကြိုတင်မဲတွေရွေးကောက်ပွဲကျင်းပပြီးရက်ပိုင်းအထိအကုန်ရေတွက်လို့မပြီးသေးပဲနဲ့ရလဒ်ပြည်စုံထွက်မလာခဲ့သေးပါဘူး။ဒီရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့လည်းထိသလောက်အနိုင်မရခဲ့ပါဘူး။အထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့တမရဟောင်းဒေါ်နယ်ထရန့်ရဲ့အယူအဆကိုလက်ခံယုံကြည်ပြီးတော့သူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းတော်တော်များများရွေးကောက်တင်မြှောက်မခံရတဲ့အတွက်ဒါဟာဒီမိုကရေစီရဲ့အောင်ပွဲအဖြစ်တမရဘိုင်ဒန်ကရည်ညွှန်းပြောဆိုခဲ့ပါလေ။ဂျော်ဂျီယာပြည်နယ်မှာတော့အထက်လွှတ်တော်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းနှစ်ယောက်စလုံးကသတ်မှတ်ထားတဲ့မဲရည်အတွက်50ရာခိုင်နှုန်းပြည့်မီအောင်မရခဲ့တဲ့အတွက်တကြောပြန်ပြီးတော့ရွေးကောက်ပွဲပြန်ပြီးတော့ကျင်းပရမှာဖြစ်ပါလေ။ဒီမိုကရက်ပါတီကလက်ရှိအထက်လွှတ်တော်အမတ် Raphael Warnock နဲ့ပြိုင်ဘက် Republican ကိုယ်စားလှယ်လောင်း Herschel Walker တို့နှစ်ယောက်လာမယ့်ဒီဇင်ဘာလ10ရက်နေ့မှာရှင်းပြကြမှာဖြစ်ပါသည်
ယူကရိန်းတပ်တွေဟာတောင်ပိုင်းကနီဟူရီဗာမြို့ကိုရုရှားတပ်တွေလက်ထက်ကပြန်လည်သိမ်းယူလိုက်ပြီလို့နိုဝင်ဘာလ10ရက်နေ့မှာယူကရိန်းနိုင်ငံပိုင်ရုပ်သံနဲ့လူမှုကွန်ရက်ဗီဒီယိုမှတ်တမ်းတွေနဲ့ဖော်ပြနေပါတယ်။ဒီမြို့ဟာမီကိုလိုက်ဒေတာမှာရုရှားကိုသိမ်းယူထားတဲ့နောက်ဆုံးမြို့ဖြစ်တယ်လို့ဒီမြို့ဟာဟာဆန်မြို့ကိုသွားတဲ့မဟာဗျူဟာမြောက်လမ်းမကြီးကိုထိန်းချုပ်ဖို့အတွက်အရေးပါတဲ့နေရာဖြစ်ပါတယ်။ဟာဆန်မြို့ကိုတော့မတ်လကလေးကရုရှားကိုသိမ်းယူခဲ့တာဖြစ်ပြီးအခုတော့တပ်တွေပြန်ဆုတ်ဖို့ရုရှားကအမိန့်ပေးထားတယ်လို့ပြောပါတယ်။ယူကရိန်းဘက်ကတော့ဒါကိုသတိကြီးကြီးထားပြီးထောင်ချောက်ဆင်တာဖြစ်နိုင်တယ်လို့ယူဆပါတယ်။မီကိုလက်ဒေတာကအုပ်ချုပ်ရေးမှူးဗိုက်ဒလီကင်ကတော့ယူကရိန်းတပ်ဖွဲ့တွေဘက်ကတရားဝင်သတင်းအချက်လက်ကိုစောင့်နေပြီးအဲ့ဒီကိုလွှတ်ဖို့လူသားချင်းစာနာမှုအထောက်အပံ့တွေပြင်ဆင်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းစစ်အတွင်းမှာရုရှားစစ်သားတသိန်းကျော်ထိခိုက်ဒေဆုံးခဲ့ရတယ်လို့ယူကရိန်းဘက်မှာလည်းအလားတူပမာဏထိခိုက်မှုတွေရှိခဲ့တယ်လို့အမေရိကန်ပူးရဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောပါတယ်။ဒီခံမှန်းချက်နဲ့ပတ်သက်လို့တီးကြတော့အတိမပြုနိုင်သေးပါဘူး။
အာရှယူကရိန်းဆက်ဆက်ရေးမှာတော့ယူကရိန်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ TAC လို့ခေါ်တဲ့ဒေတာတွင်ငင်းကြဲရေးစာချုပ်ကိုလက်မှတ်ရေးထိုးထားပါတယ်။အာဆီယံရဲ့ငင်းကြဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ်ထဲအခုလိုပါဝင်လာတာဟာယူကရိန်းနိုင်ငံအတွက်ထူးခြားတဲ့အကျိုးရလဒ်ရှိမှာမဟုတ်ပေမဲ့ရုရှားနိုင်ငံကိုအထူးကြောင်လှုပ်ဆောင်ရမှာတော့နိုင်ငံတကာထောက်ခံမှုပိုပြီးတော့ရရှိစေမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံကြားရေးဝန်ကြီးဒမီထရီကူလေဘာကကမ္ဘောဒီးယားနိုင်ငံဖနော့ပင်မြို့မှာအာဆီယံနှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲကျင်းပနေစီမှာစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ရှေ့တောင်အာရှဒေသမှာဒီလာတဲ့အာဆီယံနှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲအပြင် G20 နဲ့ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးအစည်းအဝေးတွေလည်းကျင်းပဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအာဆီယံဟာအဖွဲ့အနေနဲ့ရုရှားအပေါ်မှာပြည်တင်ရှုံချတာမရှိပေမဲ့အဖွဲ့ဝင်ရှစ်နိုင်ငံကတော့ယူကရိန်းစစ်ပွဲဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုထောက်ခံခဲ့ပါတယ်။ရုရှားကိုပြစ်ဒဏ်ရှုံချတဲ့အဲ့ဒီဆုံးဖြတ်ချက်ကိုဗီယက်နမ်နဲ့လာအိုနိုင်ငံတို့ကပြက်ကွက်မဲ့ပေးခဲ့ကြပါတယ်။ယူကရိန်းနိုင်ငံကိုအာဆီယံအဖွဲ့ရဲ့လုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးဘက်နိုင်ငံအဖြစ်လက်ခံဖို့ထောက်ခံသွားမယ်ဆိုပြီးတော့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကြေညာပေးထားပါတယ်။ဒါဟာအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံအပြည့်အဝဖြစ်လာဖို့ပထမအဆင့်ဖြစ်ပါတယ်။အာဆီယံရဲ့ဆွေးနွေးဘက်နိုင်ငံတွေထဲမှာရုရှား၊တရုတ်နဲ့အမေရိကန်တခြားနိုင်ငံတွေလည်းပါဝင်လာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုက်ပက်ထရူရှက်ဖ်နဲ့အီရန်သမ္မတအီဘရာဟင်ရိုင်စီတို့နိုဝင်ဘာလ9ရက်နေ့မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းကျူးကျော်စစ်နဲ့ရုရှားစီးပွားရေးမှာအထောက်အကူတွေရရေးမော်စကိုကကြိုးပမ်းနေချိန်မှာပဲနီကိုလိုက်ပက်ထရူရှက်ဖ်အီရန်နိုင်ငံကိုတွားရောက်တာပါ။ယူကရိန်းကျူးကျော်စစ်ကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့ဒဏ်ခတ်မှုနဲ့ရင်ဆိုင်နေရပြီးယူကရိန်းစစ်ဘက်ကပြင်းထန်တဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတဲ့အထူးကြံရုရှားနိုင်ငံအတွက်အီရန်နိုင်ငံကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာပါ။ဒါကြောင့်လဲနီကိုလိုက်ပက်ထရူရှော့ဖ်ရဲ့ခီးစဉ်ဟာရုရှားအတွက်အီရန်နိုင်ငံကပိုပြီးအရေးပါလာတဲ့သဘောကိုပြသလိုက်တဲ့လက္ခဏာလည်းဖြစ်ပါတယ်။အထူးစစ်စင်ရေးဆင်နွှဲတာပါဆိုပြီးယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်စစ်ဆင်နွှဲနေတာကိုးလာတဲ့ရောက်လာချိန်မှာပဲနှစ်နိုင်ငံလုံခြုံရေးနဲ့နိုင်ငံတကာပြဿနာတွေအပါအဝင်ကိစ္စရဲ့တော်တော်များများမှာပူးပေါင်းဆောင်ရွက်ဖို့ရိုင်းစီနဲ့ပက်ထရူရှက်ဖ်တို့ဆွေးနွေးခဲ့ကြတယ်လို့ရုရှားအစိုးရပိုင်း Interfax သတင်းဌာနကပြောပါတယ်။ယူကရိန်းအခြေအနေတွေနဲ့နှစ်နိုင်ငံပြည်တွင်းရေးမှာအနောက်နိုင်ငံတွေရဲ့ဆွဲဖက်မှုတွေကိုကိုင်းတွယ်ဖြေရှင်းရေးကိစ္စရပ်တွေကိုလည်းပက်ထရူရှက်ဖ်နဲ့အီရန်အမျိုးသားလုံခြုံရေးကောင်စီအတွင်းရေးမှူးအလီရှာခနီတို့ဆွေးနွေးခဲ့ကြတယ်လို့ Interfax ကဖော်ပြပါတယ်။နှစ်နိုင်ငံအကြားစွမ်းအင်နဲ့ဗန်လုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများမှာပို့ပြီးနီးကပ်စွာပူးပေါင်းဆောင်ရွက်ဖို့ရှက်ခန်နီကတိုက်တွန်းခဲ့ကြောင်းအီရန်ထိပ်တန်းလုံခြုံရေးအေဂျင်စီလက်အောက်ခံနူဝါနျူးစ်ကလည်းဖော်ပြပါဗျ။ဒါအပြင်ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲပေါ်ပေါက်လာစေဖို့နဲ့စစ်ပွဲအဆုံးသတ်ရေးသူ့ဘက်ကပါဝင်ဆောင်ရွက်ဖို့အသင့်ရှိကြောင်းရှက်ခန်နီကိုလည်းကိုးကားပြီးနူဝါနျူးစ်သတင်းမှာဖော်ပြပါဗျ။မြောက်ကိုရီးယားနိုင်ငံကတော့ရုရှားကိုယူကရိန်းစစ်ပွဲအတွက်လက်နက်ကြီးကြီးတွေထောက်ပံ့ပေးနေတာမဟုတ်ဘူးလို့ညင်းပါတယ်။ယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုအမြောက်ဆန်တွေနဲ့လက်နက်ခဲယမ်းတွေပေးပို့နေတယ်ဆိုတဲ့ပြောကြားချက်တွေကိုမြောက်ကိုရီးယားကညင်းဆိုသွားတာဖြစ်ပြီးတော့ဒီလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးလို့ပြောပါတယ်။ယူကရိန်းမှာတိုက်နေတဲ့ရုရှားထိုးစစ်အတွက်မြောက်ကိုရီးယားဟာလက်နက်ကြီးကြီးတွေပို့ပေးနေပုံရတယ်လို့အမေရိကန်ကပြောကြားလိုက်ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုညင်းဆိုတာပါ။မြောက်ကိုရီးယားကသူတို့ရုရှားကိုပေးပို့နေတာမသိအောင်စ조사တဲ့အနေနဲ့အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကတဆင့်ပေးပို့နေတယ်။သူတို့နောက်ဆုံးဂလန်ခရီးဘယ်ရောက်တယ်လဲဆိုတာကို အမေရိကန်ကစောင့်ကြည့်နေတယ်လို့လည်းအင်ဂျူရောမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကပြောပါတယ်။မြောက်ကိုရီးယားရဲ့အစဉ်အလာမဟာမိတ်ရုရှားနိုင်ငံရဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နေတာမှာရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေပြန်လည်တိဆောက်ရေးမှာမြောက်ကိုရီးယားလုံသားတွေဆေလွတ်ဖို့ယူကရိန်းကိုတိုက်ခိုက်တာမှာယော်နေသွားတဲ့လက်နက်တွေကိုပြန်ဖြည့်ဖို့မြောက်ကိုရီးယားကရုရှားကိုထောက်ပံ့နေတယ်လို့အမေရိကန်ကဆွဆွဲပါတယ်။မြောက်ကိုရီးယားဟာရုရှားရဲ့လောင်စာဆီအပြင်သူ့ရဲ့စီးရေးစွမ်းအင်ကိုမြှင့်တင်ဖို့ပိုပြီးခင်မီစမ်းပြတဲ့လက်နက်စနစ်တွေအတွက်လိုအပ်တဲ့နည်းပညာနဲ့အထောက်ပံ့တွေရဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ
်။ဒီနေ့ပတ်တဲ့အီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံCOP27 မှာတော့ loss and damage လို့သိကြတယ်။ဥတုရာသီပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပြီးစစ်ရေးကိစ္စကအဓိကနေရာယူထားပါလိမ့်။အီဂျစ်နိုင်ငံ Sharm el Sheikh မြို့မှာကျင်းပနေတဲ့ညီလာခံအနီးမှာဥတုရာသီအရေးတက်ကြွလှုပ်ရှားသူဒရာစင်ကျော်တို့နိုဝင်ဘာလ9ရက်နေ့မှာထုတ်ဖော်ဆန္ဒပြခဲ့ကြပါလိမ့်။ချင်းသာရီနိုင်ငံတွေဘက်ကပေးကမ်းစွန့်ကြဲဖို့ကျမတို့ကပြောနေတာမဟုတ်ပါဘူး။ဒါဟာတရားမျှတမှုရှိရေးဒန်းတူညီမျှမှုရှိရေးဆိုတဲ့ကိစ္စတွေနဲ့ဆိုင်ပါတယ်ဆိုပြီးတော့ဥရုယာတီအရေးနဲ့ကြားမှဒန်းတူညီမျှရေးတက်ကြွလှုပ်ရှားသူအသက်29နှစ်အရွယ်ဇူကီဆွာဝိုက်ကပြောပါလိမ့်။ချမ်းသာကြွယ်ဝတဲ့တိုင်းပြည်တွေရဲ့အလုပ်ရဲ့အများစုကြောင့်ပေါ်ပေါက်လာရတဲ့ဥရုယာတီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်တဲ့သဘာဝဘေးရန်ငြိမ်းချမ်းရေးရဲ့ဒဏ်ကိုတော့စည်ရဲနွမ်းပါတဲ့တိုင်းပြည်တွေကသာခါးစီပြီးတော့ရင်ဆိုင်နေရပါလိမ့်။ဒါကြောင့်လည်းဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကဒီလိုနိုင်ငံတွေအတွက်ဗန္ဒာရေးအထောက်ပံ့တွေတိုးမြှင့်ပေးဖို့အာဖရိကဥတုရာသီအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြရလေဖြစ်ပါတယ်။ညီလာခံကိုတက်ရောက်လာကြတဲ့အာဖရိကနိုင်ငံတွေဘက်ကလည်းကိုယ်စားတွေကဥတုရာသီပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးမှုတွေအရေးလေးထားပြီးတော့တင်ပြခဲ့ကြပါတယ်။ COP27 ဥတုရာသီဆိုင်ရာညီလာခံမှာဖက်လုံအိမ်တငွေလျှော့ချရေးနဲ့ဥတုရာသီပြောင်းလဲမှုအကျိုးဆက်ကိုအလူးလဲရင်ဆိုင်နေရတဲ့စီးရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်ဗန္ဒာရေးအကူအညီတွေပို့ပြီးတော့တိုးမြင့်ပေးအပ်ရေးလိုမျိုးသဘောထားကွဲလွဲစေနိုင်တဲ့ကိစ္စရဲ့တော်တော်များများကိုဆွေးနွေးခဲ့ကြလဲဖြစ်ပါလိမ့်ရှင်
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကကိုငင်းချမ်းနဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေရဲ့ဒီနေ့ထိပ်သီးအစည်းအဝေးပွဲမှာမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြောင်းရွေ့ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အာရှဒေသတစ်ခုလုံးမှာပို့ပြီးတော့ငြင်းချမ်းသားရွားပြောရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအသင်းအနေနဲ့ရောတနိုင်ငံချင်းစီနဲ့ပါလက်တွဲအထူးဆောင်ရွက်သွားဖို့မျှော်လင့်နေတောင်တရုတ်ပင်လယ်နဲ့မြန်မာနိုင်ငံအရေးစိန်ခေါ်မှုတွေကိုလည်းအတူဖြည့်ရှင်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပွဲအစမှာဒီကနေ့ပြောကြားပါတယ်။အာဆီယံအဖွဲ့ဝင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ရေးကိုလည်းခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွေ့ရေးအတွက်အမေရိကန်ကတန်ဋိဌာန်ချဆောင်ရွက်နေပါတယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်းနဲ့တည်ထန့်တွေ့ဆုံချိန်မှာလည်းအမေရိကန်သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်လာဖို့အာဆီယံနဲ့အတူအမေရိကန်ကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောပါတယ်။အာဆီယံအစည်းအဝေးတွေအားလုံးမှာစစ်ကောင်စီကိုကိုစားပြုမှုကိုလက်မခံတဲ့ဆုံးဖြတ်ချက်ချတင်တဲ့အာဆီယံညှိနှိုင်းရေးကောင်စီအနေနဲ့အခုလိုဆုံးဖြတ်ချက်ချမယ်လို့လည်းအခိုင်အမာယုံကြည်တယ်လို့ NUG ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂအကြီးအကဲကတော့မြမအရေးပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကပြတ်ကွက်ခဲ့တယ်လို့ဝန်ခံပြောကြားခဲ့ပါတယ်။အာဆီယံထိပ်သီးညီလာခံတက်ရောက်ပြီးမှအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်အနေနဲ့မြို့တော်ဖနန်ပင်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အားလုံးပြက်ကွက်ခဲ့တယ်နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးပြက်ကွက်ခဲ့တာဖြစ်တယ်ကုလသမဂ္ဂအနေနဲ့လည်းပြက်ကွက်ခဲ့တယ်ဆိုပြီးတော့အခုလိုပြောပါတယ်မြန်မာပြည်သူတွေခံစားနေရတာကိုကြီးမားပြင်းထန်လွန်လာပါတယ်လို့လည်းကုလသမဂ္ဂကြီးကဲကအလေးနဲ့ပြောကြားခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ TN1 တို့ဖြစ်ပါတယ် VOA American တန်ရစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိလိုင်းတို့မီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့တော်လဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.